အရှိလေပိုင်းကိုခီးထွက်ခွာသွားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့အစ္စရေးနိုင်ငံကိုရောက်ရှိပါရယ်အစ္စရေးနိုင်ငံအနေနဲ့ဒေသရင်းမှာတသားတဲ့ဖြစ်အောင်ပို့လို့ဖို့တိုက်တွန်းမယ်လို့ခန့်မှန်းရပါရယ်ကမ္ဘာတဝန်းလောင်စာဆီပြက်လက်တဲ့ပြဿနာကြုံနေခြင်းရေနံထုတ်လို့ရောင်းချတဲ့အရှိလေပိုင်းနိုင်ငံတွေအနေနဲ့ရေနံပို့ထုတ်ဖို့အတွက်သမ္မတဘိုင်ဒန်တိုက်တွန်းမယ်လို့လည်းမျှော်လင့်ရပါရယ်အမေရိကန်ဆိုရအနေနဲ့ယူကရိန်းစစ်ပွဲကြောင့်ယူကရိန်းဘက်ကိုအာယုံဆိုင်နေသလိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိနှိုင်းရေးအတွက်အာရှပစိဖိတ်ဒေသဘက်ကြိုးပမ်းနေချိန်မှာအရှေ့လေပိုင်းဒေသကိုအမေရိကန်သမ္မတခီးထွက်ခွာနေတာပါသမ္မတဘိုင်ဒန်ရဲ့၄ရက်ကြာအရှေ့လေပိုင်းခီးစဉ်အတွင်းမှာကြဲကြဲပြန့်ပြန့်ဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးဆရာညှိနှိုင်းဆက်သွယ်ရေးမှူးဂျွန်ကာဘီက VOA ကိုအခုလိုပြောကြားပါတယ
် There's so much that needs to be discussed on this trip and the agenda is quite extensive between going to Israel
ဒီကိစ္စမှာဆွေးနွေးဖို့လိုအပ်တဲ့ကိစ္စတွေအများကြီးရှိတာကြောင့်ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်လို့သူကပြောကြားခဲ့တာပါ။အစ္စရေးနဲ့အမေရိကန်ကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုလုပ်နိုင်ဖို့အရှေ့အလယ်ပိုင်းမှာအစ္စရေးနဲ့ပါလက်စတိုင်းနိုင်ငံနှစ်ခုအတူရှင်တွဲပေါ်ပေါက်လာရေးအမေရိကန်ရဲ့တန်ထိပ်တန်ကိုပါလက်စတိုင်းခေါင်းဆောင်မာမုတ်အာဘတ်ကိုထပ်မံကတိပြုဖို့ဆာဥဒီအာရေဗျနိုင်ငံမှာဘရင်ဆယ်မန်အပါအဝင်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးတော့နှစ်ဖက်ဆွေးနွေးမှုတွေလုပ်ဖို့အစီအစဉ်တွေရှိတယ်လို့မစ္စတာကာဘီက VOA အင်ဗျူရောသတင်းတောက်ကိုပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဂျာဒန်မြို့မှာကျင်းပမဲ့ပင်လယ်ကွေ့ဒေသ6နိုင်ငံနဲ့အီဂျစ်၊အီရတ်နဲ့ဂျော်ဒန်နိုင်ငံကခေါင်းဆောင်တွေပါဝင်တဲ့ GCC+3 ထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ဖို့အစီအစဉ်ရှိပါတယ်ရှင်။